ပြည်ကျေစည်လုပ်ငန်းဆိုတာနှစ်စဉ်လုပ်တင်တာမဟုတ်ပဲမြန်မာနိုင်ငံမှာ AR ချင်းတွင်းနဲ့ငဝင်မြစ်ရှမ်းတဲ့အတွက်မြို့တော်တစ်လျှောက်ကလူတွေဒီနှစ်လဲရေဘေးဒုက္ခကြုံရပြန်ပါတယ် AR တိုင်းပဲခူးတိုင်းနဲ့စကိုင်းတိုင်းတွေမှာအဆိုးပါဆုံးဖြစ်ပြီးချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာလည်းရေဘေးသိမ်းရတယ်လို့ကုလသမဂ္ဂကပြောပါတယ်ဒီနှစ်ရေကြီးတာကလည်းမနစ်ကဇူလိုင်နဲ့ဩဂုတ်လတုန်းကရေကြီးမြေပြိုတဲ့အချိန်ဆိုးရတာပါပဲလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံဌာနကိုယ်စားလှယ်ဂျက်နစ်ဂျက်ဆန်ကဂျူလာထဲမှာကြေညာချက်တစ်စုံထုတ်ပြန်ပါတယ်။ဂျကန်ပြည်နယ်မှာကလယ်ရန်မြစ်ရေကြီးလို့ကြောက်တော်မြောက်ဦးမြင်းများအားမျိုးတွေရေကြီးရတယ်လို့လည်းပြောပါတယ်။ဒီလိုရေကြီးပြီးဆိုရင်မီဒီယာတွေကရောရေပေးတန်ခံရသူတွေကပါပုတ်တုံရသည်ပါမိုးများတဲ့အတွက်ရေကြီးရတယ်လို့တမန်ပြောရုံပြောစဉ်ပြောပေမဲ့ဒီနောက်ကွယ်မှာဂေယာစနစ်ပုံမှန်မလင်ပတ်နိုင်တာပါရှိတာပါ။တကယ်တော့ AR ချင်းတွင်းစတဲ့မြကြီးတွေဟာမိုးရီမှာရေရှံရိုးရှံဆိုရှံလေးရှိပြီးရေပြန်ကျသွားရင်နုံးတင်မြင်းနုတင်ကြခဲ့တာမို့ဆက်ပြိုးရေးအတွက်အကျိုးဖြစ်ထွန်းစေတာပါဒါပေမဲ့ဒီနှစ်တည်းမှာရေကြီးလာမှုကမြေစီတက်တန်စေတဲ့နုံးတွေမဟုတ်ပဲရွှွနုံတွေပါပါလာပြီးစိုက်ခင်းတွေကိုပါပျက်စီးစေတာပါဒါလည်းတောပြုံးလို့တောင်ကုန်းဖြစ်တဲ့နေရာကပေါ်ရမြေစီလွှာတွေမိုးရေတိုက်စားခရပြီးမိုးရေနဲ့အတူချောင်းတွေမြစ်တွေထဲပါလာယုံသားမကမတရားသဖြင့်ရွှေရှာတာတွေကြောက်လဲအခြေအနေပူဆိုးရတယ်လို့ပြောလာသူကစကိုင်းတိုင်းရင်းမပင်ခိုင်းဆလင်းကြီးမြို့နယ်လေပတောင်းတောင်ကျင်းညီစီမံကိန်းဒေသမှာပါတဲ့တုံရွာကမဆန္ဒရေးပါ။အ
ဲအများဘက်တွေကခြေမျောတွေလုံတော့အတောင်တွေပြိုတယ်အဲအတောင်ပြိုတဲ့မြေတွေပါလာတာ။အဲဆိုလို့ဒီစိုက်ပျိုးမြေတွေကိုပြက်စီးပါတယ်။ဒီရင်တော့မှဆိုလို့ရှင်ချင်းတော်မြေဆန်လို့ရှိရင်စိုက်ပျိုးမြေအတော့ပို့ပြီးတော့ကောင်းလာပါတယ်။အခုပြီးခဲ့တဲ့နှစ်နဲ့ဒီနှစ်ကစိုက်ပျိုးမြေကိုပို့ပြီးတော့ဆီးခိုက်ပါတယ်ရှင်။ချင်းတော်မြေနဲ့ထောင်သေးလိုမြေတွေပါလာတယ်အဲ့ဒီမြေတွေကနေပြီးတော့စိုက်ပျိုးမြေတွေကိုပြက်စီးပါတယ
်ဒါကချင်းသွင်းမြေရေနဲ့ပါလာတဲ့ရွှွန်စည်းတွေပြဿနာဖြစ်ပြီးတိတိမိုးများလာရင်ကျင်းနေစီမံကိန်းအတွက်အသုံးပြုတဲ့အစစ်ကံတွေရေစိုးကံတွေကျိုးပေါက်မှာနဲ့ရှန်ကြလာမှာကိုလည်းဒေသကံတွေကစိုးရိမ်နေရတယ်လို့လည်းပြောပါတယ်အဲ့ဒီကံတွေဟာတုံရွာအလဲရောရွာသစ်အလဲရွာတောချောင်းလေဒီတန်တော်ကြီးရွှေလေးဝင်မွေးကံတော်စားတဲ့လူနေရွာတွေနဲ့အနည်းဆုံးအမြင့်တက်နေရမှာရှိနေတာပါချင်းမြင့်ရှန်ရင်မူရွာချောင်းစတဲ့မြို့နယ်တွေကရွာတွေရေဝင်တဲ့သဘောသဘာဝရှိပေမဲ့ဒီနှစ်ကတော့သဘာဝတသက်ထက်မြမဝမ်ပေါင်ကလုံလိုက်တဲ့ဓာတ်မှခန်းစားရတာလို့လဲမဆန္ဒကပြောပါတယ်
။ background အင်းဒီစီမံကိန်းတွေကိုရှင်တို့မြင့်ရေမဝင်ရအောင်လို့သူတို့ကအင်္ဂရိတာရိုးတွေနဲ့စားထားတယ်ပြီးတော့ရွှေလေတရားရေထပ်ပေါက်ကိုလည်းစိတ်ဆုထားတော့ဒီမှာတော့ဒီဆောင်အုပ်စုတို့ background အုပ်စုတို့ကတိရရေမှာပို့ပြီးတော့ဒီမမြုပ်မှုတွေပို့ပြီးမြင်မာလာတာပါ။မနက်ကဆိုရင်ဒီချင်းမမြင့်ရာဒီစီမံကိန်းဧရိယာရဲ့အစီအရအများန်းဝင်နေကြပါအခုတော့သူတို့ကတိတ်ဆို့ထားတဲ့အတွက်ကျမတို့ကဒီရေကြီးမမြောက်မှုကိုပိုပြီးစံစားနေရပါတယ်အများန်းချင်းတော်မြေဝင်တယ်ဒါပေမဲ့အဲ့ဒီချင်းတော်မြေကအခု၎င်းတော်ပြည်စီမံကိန်းလုပ်နေတဲ့ဧရိယာပေါ့နော်သူတို့တင်ပိုက်ထားတဲ့၎င်းတောင်ချီထိအောင်ချင်းတော်မြေဧရိယာရောက်ရှိပါတယ်ရှင်စီဒီကရားနဲ့ပြည့်ပေါ့နော
်လေပတောင်းတောင်ချင်းညီစီမံကိန်းပပလဲမှာရွာတွေရှိနေပြီးစင်ရေဝင်နေကြဖြစ်တဲ့စီမံကိန်းဧရိယာတဲ့ရေမဝင်အောင်ဝမ်ပေါင်ကုမ္ပဏီကပိတ်ဆို့လိုက်တဲ့အတွက်အရင်ကရေမဝင်မှုတဲ့ရွာတွေအထိရေတွေဝင်လာတယ်လို့လည်းပြောပါတယ
်။ရွာတွေကတော့အကုန်လုံးမိသားလို့မြုပ်နေပြီ။စိုက်ပျိုးရေးခြံတွေပေါ့ခွင်းခြံတွေလည်းတဝက်တစ်ပြက်မြုပ်နေပြီ။နောက်ထပ်သာဆက်သိုးမယ်ဆိုလို့ရှိရင်ခွင်းခြံတွေတော်တော်လေးမြုပ်မယ်။လူတွေကဒီသေလမ်းဘက်တွေမှာထွက်နေကြတာ။နှွားတွေနဲ့ပေါ့နော်။ဆယ်ရေးတွေဘာတွေလဲမလာပါဘူးရှင်။အပေါင်းကဘာမှလာပြီးတော့လုံးမပြေးတာဘူး။အခုလောလောဆယ်ပြည်စင်ချင်းနေမှန်ချင်းနေပေါ့နော်ခွင့်ပြန်နေအဲ့ဒါကြီးပြည့်စည်နေမပေါင်းကုမ္ပဏီကကြသူတို့ထဲကိုရေမဝင်အောင်ရေဆုပ်ဆက်တွေနေဒီတာယိုတစ်ချောင်းမှာရေဆုပ်ဆက်တွေစင်ထားတယ်ကြသူတို့ဘက်ကိုရေဝန်းလာပြီဆိုရင်အဆင်ပြေပြန်ပြီးထုတ်ဖို့ရပေါ့နော်သူတို့စီမံကိန်းကိုပဲကာကွယ်တယ်ဒီဘက်မှာရှိတဲ့လူနေကြီးရွာတွေကိုတော့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်စီမံကိန်းက
လေပတောင်းတောင်ဒေသခံတွေလူလုတ်တဲ့ဓာတ်မှာခံရသလိုကတာခရင်ထိကျိုက်မျိုးမှာတော့သရားကိုစဉ္ငင်စဉ္ညွန်းနဲ့အညီမလုတ်တဲ့အတွက်ခုလိုမိုးရီရတက်ချိန်မှာလမ်းပန်းဆက်တရေပြတ်တော့ရတယ်လို့ပြောလာသူကထိချိုက်မျိုးသဘာဝထိန်းသိမ်းရေးအဖွဲ့ဝင်ကိုတောင်းဝင်းဆန်းပ
ါလက်ထဏာကရင်ကလမ်းဖောက်တယ်ထိချိုက်တရားဖောက်တယ်ဗျာညွတ်ဆောင်လမ်းလို့သူတက်တက်ဖောက်ကြတယ်လေဒီနေ့ထက်မှဖွင့်တာပြီးခဲ့တဲ့နေ့ကသူတို့စောင့်နေတဲ့အချိန်မှာပဲဒီကတိုးလိုက်တယ်ပြေကျော်သွားတယ်အဲ့အတွက်သူကထိုက်တဲ့တော့လေးညင်တယ်ဒေသခံတွေကပြောတယ်အဲ့လောက်ညင်နေမရပါဘူးထပ်ဖို့ပြပါအောင်လို့ပြောတယ်ရပါတယ်ဆိုရင်မှသူတို့ဘက်ကိုဒုံးလုပ်ပါတာဗျာအခုတော့ရေကျော်နေပြီညှို့နေတယ်ဗျာကားရီပိုင်းနဲ့ဘယ်မှသွားလို့မရတော့ဒီကပ်တွေ့မယ်ဗျာသေးလောက်ရှိရရင်လမ်းကြော်တာလောဘတိပြည့်လဲဆိုပြီးကျွေးနေသွားတယ်လေရေမျိုးရေမျိုးပြီးတည်ရတဲ့ဒီဖြစ်နေပြီလား
ရေကြီးပြီးဆိုမြင့်ရေစည်းကတန်ချိန်မှာမြေကျောင်းကလည်းတိမ်နေတဲ့အတွက်ကဘာပြိုရရွာရွှေရပြောင်းရ စခင်တွေပြည့်ရကျွဲတွေနွားတွေရေးတဲ့မျိုးပါရပါတယ်ထိကြိုက်မှာတော့ကုံညင်ရနွားစကန်းနေဖွင့်ပြီးရေလို့ရရှောင်နေရတာပ
ါနေ့စဉ်ကြီးနေကြအချိန်ပေါ့လေဒီဝါဆိုးကောင်းလားကျွန်တော်ရှိမှာတော့အဲကဘာတွေကိုကြော်သွားပြီးရေးရနေကြတဲ့အချိန်ကျမှကဘာပြိုလာဗျကဘာပြိုလာတော့နေ့တိုင်းညဆိုင်နေရတာပဲကျွဲနွားတွေဆိုရင်ဒီလမ်းဘေးတွေမှာပေါ့တောင်ပေါ်တွေမှာသူတို့အဲနွားစကန်းနေစောက်ပြီးမှနေကြလို့အမလူတွေရောပေါ့လေညညွတ်နေတဲ့ရွာတွေအများကြီးရှိအဲ့ဒါတွေကနေရေလွတ်တဲ့နေရာတောတောင်တွေရှိတဲ့နေရာကုန်ကြီးနေပေါ့အဲ့နေရာကိုရွှေကြီးမှသူတို့တွဲရင်တော့ရွှေလူရောရွှေမှအဲ့လိုနေထိုင်ကြရတယ်ဗျ
ဗြိတိန်စာရေးဆရာ George Orwell ရဲ့ပထမဆုံးစာအုပ်ဖြစ်တဲ့ Bermuda's Days မှာကသာအကြောင်းရေးသားခဲ့တာဖြစ်ပြီးခုတော့သူ1943ခုနှစ်ကထုတ်ဝေခဲ့တဲ့စာအုပ်မှာပါတဲ့အခြေအနေနဲ့လုံလုံကြီးကိုကွာခြားလို့သွားပြီးတတော်ပြုံးနေတာကိုနိုင်အောင်မထိနိုင်တော့ဘူးလို့ကိုတောင်ဝင်းဆန်းကပြောပါတယ
်ပြီးကြတဲ့နှစ်ကဟိုတမန်တို့ဒီဟွာတို့ကပြုတ်ပြီးအများကြီးတည်သွားပြီလေကျွန်တော်ရှိမှတက်တော့မနိုင်တော့ဘူးဗျဒီနေ့သာကြိုးဝိုင်းခုတ်တယ်ဗျအဆွေရကဒါတဘောပေါအောင်ကြီးလောက်ကြတယ်အဆွေရဖွဲ့စီတိပင်းဆိုင်ကြတယ်ဒါပေမဲ့ဒီလိုခုတ်ခွင့်ပေးထားတာကိုစိုက်မှလားခုတ်မှလားဒါပေမဲ့ကျွန်တော်တို့ကသူတို့မေးရတာပေါ့ဗျလက်ရှိလက်ခုတ်နေကြတော့ကျွန်တော်အဲ့ဒါတွေကြောင့်လဲမိုးရွာတော့ရေုံမတားပေးနိုင်တော့ဘူးဗျဆိုက်တဲ့လောက်မတားပေးနိုင်တော့ဘူးရေကဒုံးစီဆင်းလာပါဗျအဲ့ဒါအိမ်မှာရေကဒုံးတက်လာတာချင်းချင်းနဲ့ချင်းနဲ့ကိုရေကပေါင်းတန်းတန်းတက်လာတာဗ
ျကတားခရင်ထိကြိုက်မြုပ်နေနဲ့ရှမ်းပြည်နယ်မဘိန်းမြုပ်နယ်နဲ့ထိဆက်နေတဲ့ဟင်းသာသတ္တောကျိုးဝိုင်းကတစ်တွေကိုယူကလစ်ပင်စိုက်ဖို့ဆိုပြီးကြော်တာကုမ္ပဏီကအပြောင်ရှင်းစနစ်နဲ့ခုတ်ထွင်ရှင်းလင်းနေတာပါ2015-16ဘန်နာရီနှစ်အတွက်စက်မှုကုန်ညမ်းသင်းတာစိုက်ပျိုးဖို့ဦးသိန်းစိန်အစိုးရလက်ထက်ကရရှိထားတဲ့ခွင့်ပြုချက်နဲ့ခုတ်ထွင်နေတာဖြစ်ပြီးတစ်ခုခွင့်ရထားတဲ့လက်မှတ်နဲ့အစိုးရသည့်လက်ထက်မှလည်းအပြောင်ရှင်းတာပဲဖြစ်ပါတယ်လူစင်ရေးကြီးရတဲ့အကြောင်းရင်းတွေတဲ့သတ္တောပြုံးဒီတာကလည်းအကြောင်းတရမှုဒီပုံဒီနီးတိုင်းဆိုမြကန်းတွေနဲ့နီးတဲ့ဒေသတွေကသမခုတ်တဲ့လူတွေရေပေးကြုံနေရဦးမှာပဲဖြစ်ပါတယ်ရှင်